မနေ့တုန်းကနေပြည်တော်မှာကျင်းပခဲ့တဲ့နိုင်ငံတော်သမ္မတရဲ့နိုင်ငံစွမ်းဆောင်ရည်ဆုချီးမြှင့်ပွဲမှာနိုင်ငံတော်ရဲ့နယ်ပယ်အသီးသီးမှထူးချွန်တဲ့သူတွေကိုစုအမျိုးအစားပေါင်း14မျိုးကိုချီးမြှင့်ပေးခဲ့ပါတယ်။ဒါဟာအစိုးရသက်လက်ထက်မှာပထမဦးဆုံးချင်းကျင်းပခဲ့ရလဲဖြစ်ပါတယ်။မြန်မာနိုင်ငံမှာပြင်းထန်တဲ့စိတ်ဓာတ်အဆွဲကိုပဋိပက္ခတွေမှာမတုံဘဲတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာအသုံးပြုကြဖို့မြန်မာသမ္မတဦးသိန်းစိန်ကအဲ့ဒီနေ့ကအခမ်းအနားမှာမိကွန်းနဲ့မှာတိုက်တွန်းပြောကြားသွားပါတယ်။ဒီအကြောင်းပြေဆုံးကိုတော့ကိုသားညုံကတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
မနေ့ကဒီနေပြည်တော်မှာပြုလုပ်တဲ့နိုင်ငံတော်သမ္မတရဲ့နိုင်ငံစွမ်းဆောင်ရည်စုချီးမြှင့်ပွဲမှာစုမျိုးပေါင်း14မျိုးနဲ့လူပုဂ္ဂိုလ်42ဦးကိုနိုင်ငံစွမ်းဆောင်ရည်စုတွေစုပြီးတော့ချီးမြှင့်သွားခဲ့တာဖြစ်ပါတယ်။စိုက်ပျိုးရေးမွေးမြူရေးအားကစားစရှိတဲ့နေပယ်အသီးသီးမှာထူးချွန်သူတွေနောက်တိုင်းပြည်အတွက်ထူးခြားခြားဆောင်ရွက်ခဲ့သူတွေကိုရွေးချယ်ပြီးတော့ပေးအပ်ခဲ့တာလို့သိရပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာနဲ့ရှင်ဖက်ဖက်ကနေပြီးတော့နောက်ကျနေပေမဲ့ဝိုင်းဝန်းလှုပ်ဆောင်ကြဖို့အချိန်မနှောင်းသေးဘူးဆိုပြီးတော့သမ္မတဦးသိန်းစိန်ကမနေ့ကဒီစုချီးမြှင့်ပွဲမေကုံမှာပြောကြားခဲ့ပါတယ
်။ကျွန်တော်နိုင်ငံအဖက်ဖက်ပါအများကြီးနောက်ကျတန်းနေပါတယ်ဆိုတော့လည်းအချိန်မကောင်းတဲ့ဘူးကိုပြောရမှာဖြစ်ပါတယ်ကျွန်တော်နိုင်ငံတည်နေအကြောင်းကိုကျွန်တော်နိုင်ငံပြင်ပြထိုးတဲ့ပုံကျွန်တော်ကိုယ်တိုင်စီစီလုံးလုံးစူးစမ်းပြီးဘလို့ကိုလုပ်ကြမှာဖြစ်ပါတယ်ဒါမှမဟုတ်ခြားနိုင်ငံတွေကိုရင်းမောင်းတောက်နေမှာဖြစ်ပါတယ်ပြည်ထောင်စုစိတ်ဓာတ်ဆွဲလို့ပြိပခဖြစ်နေတဲ့နေရာမှာမကုန်းမဲနေနေရုပ်ရှင်နဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်မှုအတွက်အထောက်ချမှာဖြစ်တယ်။ကျွန်တော်တို့အများတိုးတက်မှာဖြစ်ပါတယ်။ပြည်ကဟိုနေဆွေးနွေးမှုတွေကိုအများဆောင်ရွက်ကြပါမယ်။အားပေးခြင်းနဲ့ဆောင်ရွက်မယ်အစီအစဉ်များရေးဆွဲအပေါင်းတက်ဖို့ဆောင်ရွက်သွားကြဖို့တိုက်တွန်းပါ
အကောင်းဆုံးပို့ကုန်လုပ်ငန်းရှင်ဖြစ်တဲ့နိုင်ငံစွမ်းဆောင်ရည်စုချီးမြှင့်ခါတဲ့စီးပွားရေးလုပ်ငန်းရှင်ဦးချစ်ခင်ကတော့ခုလိုမျိုးစုရရှိတာကိုဝမ်းမြောက်မိတယ်လို့ပြောပါတယ
်။နိုင်ငံတော်ကချီးမြှင့်တဲ့စုရရှိတာကဝမ်းသာပါတယ်။သမ္မတရဲ့ချီးမြှင့်တဲ့စု။ဒါပေမဲ့ကျွန်တော်တို့မှလှုပ်ရှားတယ်အများကြီးကြံပါတော့။ကျွန်တော်တို့ရည်မှန်းချက်တွေအတွက်ကိုပြေပါဖို့အတွက်နောက်တစ်ထပ်ပြီးတော့အများကြီးကြိုးစားဖို့ရှိပါတယ်
။နိုင်ငံကိုဒီအခွန်ပဏာအများဆုံးထမ်းဆောင်ခဲ့သူဖြစ်ဂုဏ်ဥဆောင်စုချီးမြှင့်ခါတဲ့စီးပွားရေးလုပ်ငန်းရှင်ဦးစစော်ကတော့သူ့အနေနဲ့ဒီနိုင်ငံတကာစီးပွားရေးဈေးကွက်မှာဝင်ရောက်လုပ်ကိုင်နိုင်ဖို့အပြင်မြန်မာလူမျိုးတွေရဲ့ပညာရေး၊ကျန်းမာရေး၊အလုပ်ကိုင်သက်ဖန်တီးရို့အတွက်လည်းချူပန်းသွားမယ်ဆိုပြီးပြောသွားပါတယ
်။မြန်မာတိုင်းသားလုပ်ငန်းရှင်ဖြစ်တဲ့အတွက်ကိုလုံးတဲ့လုပ်ငန်းတွေကိုပွင့်လင်းပြသဖို့ရှိပြီးတော့ဒီဖန်တာဖုံးတွေတို့လည်းကျွန်တော်တို့ဖိုက်တဲ့တော့ဆောင်မယ်။နှစ်ပြီးရင်လည်းကျွန်တော်အနေနဲ့ကတော့နိုင်ငံတကာမှာပေါ့လေစီးပွားရေးဈေးကွက်မှာဝင်ရောက်လုပ်ကိုင်နိုင်မှုရေကိုလူမျိုးတွေလုပ်ကိုင်ခွင့်လန်းဖန်တီးဖို့ရေအဲ့ဒါလည်းကျွန်တော်တို့စူးစမ်းသွားမယ်။နောက်ပြီးတော့ကျွန်တော်တို့ဒီပညာရေးကျန်းမာရေးလူငယ်ရေးကဏ္ဍတွေပေါ့။အဲ့ကဏ္ဍတွေမှာလိုအပ်ချက်တွေနေရာတိုင်းကိုတတ်နိုင်မြတ်ကျွန်တော်ဖြည့်ဆည်းပေးသွားမယ်လို့ဆုံးဖြတ်ထားပါတယ်။ကိုလူမျိုးတို့အတွက်မျိုးဝါဒသာသနာအတွက်တတ်နိုင်မြတ်အသက်ရှင်နေကျွန်တော်စူးစမ်းဆောင်ရပါတ
ယ်။ရင်းနှုံးကတော့ဒီလိုမျိုးစုတွေကိုလွတ်လပ်ရေးနေ့မှာလူမှုထူးချွန်စုစီးပွားရေးထူးချွန်စုသဘောမျိုးပေးရလိမ့်ရှိပေမဲ့ဒီတစ်ခေါက်အနေနဲ့ဒီနိုင်ငံတော်သမ္မတရဲ့နိုင်ငံစွမ်းဆောင်ရည်စုချီးမြှင့်မှုကတော့ပထမဆုံးအကြိမ်လို့ပြောရမှာပါခင်ဗျာ။